'cause it only serves to make me more determined to achieve my final goal. And I come
now, Ruth Bader Ginsburg's greatest challenge lies ahead. A challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century. Most of us know that the inscription
Ruth Bader Ginsburg ဒီနေ့ဆီမှာအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ဉာဏ်ထက်မြက်စိတ်စေတနာကောင်းပြီးကိုကျင်းစွာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံနဲ့အပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာအမေရိကန်သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူ့ရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီနေ့အစလို့21ရာစုလောက်လျှောက်ပါဝင်တော့မှာပါ။နိုင်ငံတော်တရားဥပဒေချုပ်အဆောက်အဦအဝင်ပေါက်မှာဥပဒေအရအလုံးတန်းသူအခွင့်အရေးရှိကြတယ်လို့ကပီးထူထားပါတယ်။နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကပီးထူထားပါတယ်။ Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းသူအခွင့်အရေးကိုအမတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ခရကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားဥပဒေချုပ်တရားသူကြီးဖြစ်ဖိုစင်သမ္မတ Clinton ကအင်ပီရာမှာကျင်းပခဲ့တဲ့ကျန်းသစ္စာကျင်းစုပွဲမှာRuth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ1990ခုနှစ်မြောက်ကထိုစဉ်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး5ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ် Sandra Day O'Connor တူတာရှိခဲ့ပြီး Ruth Bader Ginsburg ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်သူဟာအထင်ကြီးတဲ့တက္ကသိုလ်တွေဖြစ်တဲ့ Cornell Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီးရက်ကစ်တက္ကသိုလ်မှာဥပဒေပမော့ခဖြစ်ဆောင်ရွက်ခါဝါရှင်တန် DC ဗဟုအစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမ္မတကလင်တန်ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီးဂင်းစဘတ်ကလေးနဲ့ကြားမဒန်ဒူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာ2019ဖေဖော်ဝါရီလကစတန်ဖတ်တက္ကသိုလ်မှာဒိဗယ်ရှိတဲ့ဘဝဆိုတဲ့ခေါင်းစည်းနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တွေကနေကောက်နှုတ်တင်ပြလိုပါတယ
် To put it simply, it means doing something outside yourself.
ရှိရှိမဲ့ပြောရမယ်ဆိုရင်ကိုယ်တွေမဟုတ်ဘဲတခြားတွေတစ်ခုခုလုပ်ပေးခြင်းပါပဲကျမဥပဒေကြောင်းသားပြီကိုတခါတရံမိကွန်းပြောရမှာသူတို့အနေနဲ့ရှေ့နေလို့ကိုအသက်မွေးဝန်းကြောင်းတစ်ခုတည်းပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရရောက်တာမှုပိုက်ပြင်သမားနဲ့တူနေမယ်ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်တယ်ဆိုရင်တော့ကို့အတွက်တာမဟုတ်ဘဲကို့လူအဖွဲ့အစည်းမှာပြုပြင်တင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကို့လောက်ဘဝပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအတိတ်ပဲရှိတဲ့ဘဝအနဲ့အတိတ်ပဲကိုဖွင့်ဆိုသွားတာဖြစ်ပါတယ်။ Ruth Bader Ginsburg ဒီနေ့ဥပဒေကြောင်းတက်စဉ်ကြားမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော
့ In the days when I went to law school, my entering class at Harvard was over 500 students, only 9 were women.
ကျမဥပဒေကြောင်းတက်တုန်းကနဲ့ဟာဗတ်တက္ကသိုလ်ကျောင်းတက်တုန်းကကျောင်းသား900နဲ့9ဦးကပဲအမျိုးသမီးတွေဖြစ်ပါလေ။အဲ့ဒီတော့ကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူး။ဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှိနေတွေမလိုချင်ဘူး။အမျိုးသမီးရှိနေတူကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်တော်တန်တွေမကြခဏကြားနေရတာဖြစ်ပါလေ။အဲ့ဒီတော့အမျိုးသားတွေကိုရောဘယ်နှစ်ယောက်ငှားရမ်းခဲ့တယ်လဲ။ပဏိယောက်ကကိုထင်ထားတယ်လို့မဖြစ်ကြတယ်လို့ကျမပြန်မေးခဲ့ပါလေဒီလိုမျိုးမိကွန်းတွေကိုအဲ့ဒီတုန်းကတိတ်မေးလို့မရှိခဲ့ကြပါဘူးဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦနှစ်ခုရှိပါတယ်တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်ဒါကြောင့်ကျမတို့အတန်းတက်တဲ့3-4နာရီကြာဆောင်ဝဲဖြည့်တယ်ဆိုရင်ရေအိမ်သာတက်ချင်တစ်ဖက်အဆောက်အဦကိုအပြေးအလွှားသွားကြရပါတယ်ခက်တာကကျမတို့ကမချိနှက်တာကိုမပြခဲ့ကြဘူးအဲ့ဒီတုန်းကအချိန်လေးကိုကြည်ကြည်နက်နက်နဲ့လက်ခံခဲ့ကြတယ်။ဒါပေမဲ့လည်း1960ခုနှစ်မြောက်နောက်ပိုင်းမှာ မြို့သူမြို့ခွေလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်။ပြည်သူခွေလှုပ်ရှားမှုကြောင့်ပြင်ကမ္ဘာတစ်ပတ်အမျိုးသမီးလှုပ်ရှားမှုတွေကြောင့်တစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်။ကုလသမဂ္ဂကလည်းနိုင်ငံတကာအမျိုးသမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်။အပြောင်းအလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်။ဒါကြောင့်ကြားမှခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်။အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တော်နိုင်ရမယ်အမျိုးသားတွေကအိမ်ပြင်းငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အာလုံးနီးပါးမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါသူအနေနဲ့ဟောပြောပွဲတွေမှာမကြာခဏအမေးခံခဲ့ရတဲ့မိခွန်းတစ်ခုကတော့ဘယ်လိုအကောင်းဆုံးအကြံဉာဏ်ပေးခြင်းပါတယ်ဆိုတာပါပဲသူ့ရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding day In every good marriage she counseled
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ယောက်မပြောတဲ့စကားပါကျမခင်မွန်းနဲ့လက်ထပ်တဲ့နေ့မှာသူကသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေမကြားကြအောင်ဆောင်နေဖို့ပါပဲ။ကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်။ကျမရဲ့56နှစ်တာအိမ်တော်ရေးတက်တန်းတစ်လျှောက်မှသာမကလုပ်ငန်းခွင်မှရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှပါဒါကိုကျင့်သုံးခဲ့ပါတယ်။လူကိုနာကျင်စေတဲ့တစ်ဖက်လူကိုမစာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မယ်၊မချေနှက်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်။အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years 1954 to 1955.
ကျမခင်မွန်းရဲ့ဖခင်ပေးခဲ့တဲ့အကြံဉာဏ်ကလည်းကောင်းပါတယ်။ကျမအတွက်တိတ်ကိုအကျိုးရှိစေပါတယ်။1954ခုနှစ်1956ခုကြားကျမခင်မွန်းမာတီကအိုကဟိုမာမှာအမြောက်တရင်မှာသွားတာဝန်ထမ်းဆောင်စဉ်ဖြစ်ပါတယ်1954ခုနှစ်ကုန်မှာကျမကိုဝင်ရှိလာတော့ကျမတို့မိသားစုက3ဦးဖြစ်လာမှမို့ကျမကနောက်နေ့ဥပဒေကြောင်းစတက်ဖို့ကလေးတစ်ဖက်နဲ့တင်နိုင်ပါမလားလို့စိတ်ပူခဲ့တယ်ကျမရဲ့ခင်မွန်းဖခင်ပြီးခဲ့တဲ့အကြံကတော့ရူဒီဥပဒေကြောင်းမတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူးဒါပေမဲ့လေဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ့်အတွက်အရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နည်းလမ်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်တရားသူကြီး Ruth Bader Ginsburg ဟာဇွဲလုံးလကြီးသူတူလည်းဖြစ်ပါတယ်သူဟာ1996ခုနှစ်က colon cancer ဖြစ်ခဲ့စဉ်ကတိုးစဉ်ခွဲစိတ်ကုသမှုခံယူပြီးတက်ကင်မှုခံယူစဉ်တရားရုံးကိုတည့်ရမှအလုပ်မပြတ်ခဲ့ပါဘူးဒီနောက်သူဟာ2009ခုနှစ်မှာ pancreas cancer ဖြစ်ခဲ့တယ်လို့2010ခုနှစ်မှာသွေးကြောကျဉ်လို့သွေးကြောချဲ့ခဲ့တယ်လို့2018ကနိုင်ငံတော်တရားရုံးချုပ်ရုံးမှချော်လဲခဲ့လို့နိုင်ရိုးတုံချောင်းကျိုးခဲ့ပါတယ်သူဟာဆေးကုသမှုခံယူစဉ်တွင်အိမ်ကနေတဆင့်အလုပ်လုပ်ပြီးအခု February 19ရက်နေ့ကပဲရုံးကိုပြန်တက်ခဲ့ပြီဖြစ်ပါတယ်ခုလိုကျမရဲ့အခြေအနေမှာအခက်အခဲတွေအမျိုးမျိုးရှိခဲ့ပြီးမြေအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ Ruth Bader Ginsburg ကတော့သူ့အနေနဲ့တာဝန်ကိုထမ်းဆောင်နိုင်သည့်ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောကြားပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
Cause it only serves to make me more determined.